အဲဒါလူမျိုးစုလက်နက်ကိုင်အဖွဲ့တချို့နဲ့ညီညာရေးကော်မရှင်တို့ဒီသတင်းမှတ်တွေမှာတွေ့ဆုံဆွေးနွေးဖို့ရှိနေပြီးတော့တွေ့မဲ့ရက်နဲ့နေရာကိုတော့အတိအကျမသိရသေးပါဘူး။တရားဝင်ဆွေးနွေးပွဲတွေတက်ရောက်တာကိုရက်ထားပြီးတော့တမတော်နဲ့တရားစီပြန်ပြီးတွေ့ဆုံဆွေးနွေးမယ်လို့လူမျိုးစုလက်နက်ကိုင်အဖွဲ့ကြီးနှစ်ဖက်ကကြေညာပြီးတဲ့နောက်အခုလိုညီညာရေးကော်မရှင်ကတွေ့ဆုံဆွေးနွေးမဲ့သတင်းထွက်လာပါဒီတော့တွင်မှာပဲကုတ်ခိုင်မြို့နယ်ဘက်မှာလည်းတမတော်နဲ့ MNDAA တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်နေပြီးတော့ဒေသကံဒီစစ်ပေးလွရာကိုထွက်ပြေးနေကြသလိုတီဘောနဲ့နမ်တူဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီကြောင့်ကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမြန်မာအစိုးရကလက်ရှိဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ရှေ့မဆက်နိုင်တဲ့အခြေအနေမှာပဲငင်းချမ်းရေးကော်မရှင်နဲ့တိုင်းတလက်နက်ကိုင်အဖွဲ့တို့ဒီတစ်ပတ်တွင်တွေ့ဆုံဖို့သတင်းထွက်ပေါ်လာတာပါတွေ့ဆုံမဲ့ရဲ့အတိအကျကိုမသိရသေးပေမဲ့ NC လက်မှတ်ရေးသူအဖွဲ့တစ်ခုဖြစ်တဲ့တောင်ပိုင်းရှမ်းပြည်သမတော် RCS အနေနဲ့ကတော့အစည်းအဝေးတက်ရောက်ဖို့စီစဉ်နေတယ်လို့ဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့လည်းတွေ့ဖို့ရှိပါတယ်အတိအကျကတော့အခုငင်းငင်းလုပ်ငန်းစဉ်မှာတိစုံတဲ့ကိစ္စတွေဘယ်လိုဆက်လက်ကျော်လွှားသွားမလဲဆိုတဲ့ကိစ္စတွေပဲဖြစ်ပါတယ်ဒါအားလုံးနဲ့တက်ဆိုင်တဲ့ကိစ္စပေါ့ကျွန်တော်တို့ RCS အနေနဲ့ကတော့အရင်တော့ကဒီနယ်ဆင့်ပြည်တော်စုဆင့်မှာချုပ်ဆိုထားတဲ့အကိစ္စတွေကကျွန်တော်တို့ဘက်ကလည်းတက်မတော်နဲ့တီးတန့်တွေ့ပြီးတော့ဒီကိစ္စကိုဆွေးနွေးမယ်ဟိုနားလည်မှုလွဲနေတာတွေအတိတ်ပဲကောက်ယူခြင်းမတူတဲ့ဟာတွေကိုညှိနှိုင်းပြီးလုပ်မယ်လို့ကျွန်တော်ပြောထားတာရှိတာဟုတ်အကိစ္စကိုအဓိကထားပြီးဆွေးနွေးမယ်လို့ဟိုမျှော်လင့်ရပါတယ
်ကရင်မျိုးရာစီယုံ KNU အနေနဲ့ကတော့ငင်းချမ်းရေးကော်မရှင်နဲ့တပွဲချင်းတီးခြားတွေ့ဆုံသွားမယ်လို့ဒုတိယဥက္ကဋ္ဌဘသူစောကွယ်သူဝင်းကပြောပါတယ်
တွေ့မှတော့အစီအစဉ်ရှိနေတွေ့ရင်တော့တောင်းပေးရတယ်သူဘယ်ရက်တွေ့မလဲလဲကျွန်တော်တို့သိကြတော့မသိဘူးဗောနော်ကျွန်တော်တို့တဖွဲ့ရင်လည်းတဖွဲ့ရင်တွေ့ဖို့ပဲများမလားမလို့မသိဘူးအစုဖွဲ့တော့တွေ့မှာမဟုတ်တင်တယ
်ပြီးခဲ့တဲ့အောက်တိုဘာ15ရက်ကအစိုးရတပ်မတော်တိုင်းဒေသနဲ့ကံဖွဲ့စည်းခေါင်းဆောင်တွေရဲ့ထိပ်တီးစည်းဝေးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြည်တော်စုကနေဖွဲ့မဆွဲရေးနဲ့တခုတည်းတော့တပ်မတော်သားရှိရေးကိစ္စကိုပြောဆိုလာတဲ့ပေါ်တိုင်းဒေသနဲ့ကံဖွဲ့တွေကြားအမြင်မတူကွဲလွဲမှုတွေရှိလာတာပါငင်းချမ်းရေးလုပ်ငန်းစဉ်အခုလိုဖြစ်နေချိန်မှာပဲရှမ်းပြည်နယ်ဘက်မှာတပ်မတော်နဲ့ NC လက်မှတ်မရေးထိုးနိုင်တဲ့တိုင်းတာလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဆိုင်လို့ဖြစ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်တွင်မှာမြမတပ်မတော်နဲ့ကုကန်တပ်ဖွဲ့ MNDAA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒိန်းနီမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်စိုင်းစိန်လူက VUA ကိုပြောပါတယ
် MNDAA ကိုကုတာဖက်နဲ့တာဟာကိုယ်စားကိုယ်တိုက်ပွဲဖြစ်တာတုံးရရှိပြီတဲ့ဒီနေ့ချိန်တိုက်ပွဲဖြစ်နေတော့လည်းလို့ပြောတယ်ကုခိုင်မြို့နယ်ကမန်ကန်ဆိုတဲ့ယူအားကတိုက်ပွဲအပြင်းထန်တယ်မကတိအားတော့မနေ့တော့တော့ကိုကအင်အားနေရာကျတော့ရှိတယ်လို့ပြောတယ်တမကိုယ်စားကိုယ်လည်းအင်အားပလောင်းနဲ့မကြည့်ဘူးလေဒီလိုတိုက်ပွဲဖြစ်တာတုံးရရှိပြီတဲ့
ကုခိုင်မြို့နယ်မန်ကန်ချေးရွာဘက်မှာပြီးခဲ့တဲ့အင်္ဂါနေ့ကစပြီးကနေ့ထိတိုက်ပွဲဖြစ်ပွားနေတာကြောင့်မန်ကန်ကျေးရွာသား80ကျော်ဟာတင်ဒီမြို့နယ်နာတီကျေးရွာကိုတင်းချောင်ရောက်ရှိနေတယ်လို့စိုင်းစိန်လူကဆက်ပြောပါတယ်
မန်ကန်ဆိုတဲ့ယွာကလည်းတင်းချောင်လေအခုဒီနေ့တင်းဒီမြို့နယ်နာတီကျေးရွာရောက်နေတာ80ကျော်ဆိုတော့ဒီနေ့သူတို့နေထိုင်စားရောက်တောက်ရက်တက်တော့ကျွန်တော်တို့ဆီစဉ်လေးလိုက်တယ်ရရွာလူပြည့်ကြီးကိုကိုဖတ်လိုက်တော့အခုနေတောင်းပြီးမှဆက်စီနေတဲ့တောင်းပြီးတော့ကလေးတို့အထည်တွေပေါ့မြို့သမီးတို့အထည်တွေတောင်းနေတဲ့တာပေါ့ဗျာ
တင်းချောင်လာတဲ့ရွာသားတွေကိုတင်းနေအုပ်ချုပ်ရေးမှုအပါဝင်ဒေသခံတွေကနေကူညီဆောက်ရှောက်ပေးနေတယ်လို့သူကဆိုပါတယ် MNDAA နဲ့တပ်မတော်ကြားမှာတိုက်ပွဲမဖြစ်တာသောကြားနေပြီးမှအခုတို့ဖန်ပြန်ဖြစ်လာတယ်လို့အင်ကာနေကလည်းနံဘူမြို့နယ်တွင်မှာစမ်းပလောင် TNL တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားတယ်လို့ TNL ပြန်ကြားရေးရာရှိဘူမှုစာရေးကျော်ကဆိုပါတယ
်မြေသားတွေတကယ်ကြံဖြစ်တယ်ဘောနော်ဆက်နေလို့ကြားမှာလမ်းတူမြို့နယ်မိုင်းမြေကြီးဟာဒီမှာဖြစ်တယ်လို့ကြီးနေရောမြန်မာတပ်မတော်အဖြစ်လာတဲ့အတွက်လည်းဖြစ်သွားတယ်
တဲ့ရောဆယ်နိုင်ကျော်ဟောနေတာပါနော
်တမရဘက်ကတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာအခုချိန်ထိမသိရသေးပါဘူးဒါ့အပြင်တိုင်းဒေသလက်နက်ကိုင်ဖွဲ့အချင်းချင်းဖြစ်တဲ့တောင်ပိုင်းရှမ်းပြည်တမရ RCSF နဲ့ TNL ကြားမှာဘုသူနေကတီဘောမြို့နယ်နဲ့ကြောင်မဲမြို့နယ်တွဲမှာတိုက်ပွဲဖြစ်တယ်လို့ပုံမှုစာရေးကျော်ကပြောပါတယ်တိုက်ပွဲတွေထိခိုက်တေဆုံးတိုင်ရန်ရတဲ့အချက်လက်တွေကိုတော့အတိအကျမသိရသေးပါဘူးပြီးကြတဲ့ရက်တွေတုန်းကလည်းမြမတပ်မတော်နဲ့အမြောက်ပိုင်းရှမ်းပြည်တပ်မတော် SSPB ရခိုင်တပ်မတော် AA တို့နဲ့ရှမ်းပြည်နယ်အတီပေါ်မြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်